ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုရင်ကြာချိန်နေလိမ္မော်ရအဆင့်တက်မှတ်လိုက်တဲ့စင်ကာပူနိုင်ငံကနေပြန်လာတဲ့မြန်မာအမျိုးသမီးတအူးကိုဒီကနေ့မနေ့ပိုင်းမှာပဲတောင်တကုန်နေအိမ်ကနေဝေဖာစီဆေးရုံမှာခေါ်ထားပြီးသူ့ရဲ့ကျန်းမာရေးအခြေအနေကိုစောင့်ကြည့်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူကအတည်ပြုပါတယ်။လက်တလောမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိတန်တရာလူနာတအူးနဲ့စောင့်ကြည့်လူနာ12ဦးအထိရှိနေတယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်အိမ်နီးချင်းမြန်မာနိုင်ငံအနေနဲ့ကူးစက်မခံရအောင်ကူးစက်မှုတန်တရာရှိသူတွေကိုစောင့်ကြည့်ဖို့ကိုလည်းကျန်းမာရေးပညာပေးနေပါတယ်။မဆုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။တရုတ်နိုင်ငံဝူဟန်ကနေတစဉ်စတင်ပြန့်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကပ္ဘာအနှံ့ကူးစက်ပြန့်ပွားနေတဲ့နှုန်းကဒီသတင်းမဲ့အတွင်းမှာကို 38,000 ကျော်ရှိသွားပြီဖြစ်ပြီးတရုတ်ဘာဝင်ပြည်ပနိုင်ငံတချို့မှာပါတည်ဆုံးလူပေါင်းက100ကျော်သွားပြီဖြစ်ပါတယ်။တရုတ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိမ်ကြီးချင်းမြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်တန်ရရှိလူနာကတအူးပဲရှိတယ်လို့ဖေဖော်ဝါရီလ10ရက်နေ့ညကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနောက်ဆုံးသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့ဖေဖော်ဝါရီလ9ရက်နေ့မနက်ပိုင်းမှာတော့စင်ကာပူနိုင်ငံကနေပြန်လာတဲ့မြန်မာအမျိုးသမီးတအူးကိုရိုနာဗိုင်းရပ်စ်ကူးစက်လူနာနဲ့ထိတွေ့မှုရှိခဲ့တယ်ဆိုတဲ့သတင်းအရသူ့ကိုတောင်တကုန်နေအိမ်ကနေခေါ်ဆောင်ပြီးဝေဘာစီအထူးကုဆေးရုံကိုပို့ဆောင်ပြီးစောင့်ကြည့်နေပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကူးစက်ရောဂါတိုက်ချက်ရေးဌာနခွဲဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကအတည်ပြုပါတယ်
။အိမ်ဝေဘာစီကိုပို့လိုက်တယ်ဆိုတော့အိမ်ဒီလိုဝတ်ပြန်လာတဲ့အမျိုးသမီးကတန်မြတ်လူနာလည်းမဟုတ်ပါဘူး။ဆေးရုံရှင်စောင့်ကြည့်လူနာလည်းမဟုတ်ပါဘူးနော်။ဒီကတည်းကပြောပဲဆိုရင်ဟောဆက်တဲ့ quarantine လို့တာအခုကလေးကြီးကျောင်းသားတွေလုပ်တယ်လို့ဒီနေမူးကြီးတွေလုပ်တယ်မျိုးပဲတမီးကမသိရောက်ခါထားပြီးစောင့်ကြည့်တဲ့ပုံပဲဒါမှခုတောင်းမှုမလိုတော့ဘူးသူကကြားလာလည်းမရှိဘူးဆက်ရှင်လည်းလည်းမရှိဘူးပေါ့နော်အဲ့တော့သူကကြတော့ခုက contact ရှိနေပေါ့နော် contact ရှိနေ contact ရှိရှိတယ်ဆိုတော့ခုကြောင့်ဒီဆေးရုံမှာခြားပြီးတော့ခြားပြီးတော့တမီးက quarantine လုပ်ကြပါသူကဆက်ရှိတဲ့နေသူတွေတော့အိမ်မှာပဲနေဖို့ပေါ့ဒါကတော့ home quarantine လုပ်ကြပါ
ဒီကနေ့ဖေဖော်ဝါရီလ9ရက်နေ့အထိမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့စောင့်ကြည့်လူနာက12ဦးထိရှိပါတယ်လို့လည်းဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
။အမများလူနာတော့ရင်းအတိုင်းမှာပဲနတ်မတူကတယောက်ကရှိရပြီးတော့သူကတော့ဆက်ရှိနေတော့ပါပဲ။အဲဒီကျမတို့သေယုံကြည့်ပြီးတော့စောင့်ကြည့်တဲ့လူနာတွေက12ဦးရှိပါတယ်။12ဦးဆိုတော့မင်းကမန္တလေးသေယုံမှာရှိတယ်။အဲ့တော့ဒီမှာတော့၃နှစ်အနေသားရယ်။မကိုတိုင်းပေါ့ပြနေရတဲ့ဆက်ဆက်လေးနဲ့အနေသမီးရယ်။ဒီလိုတောင်းနေကြရနေပြီးတော့အသက်55နှစ်ရှိပြီးတော့သေယုံမှာအဲ့ရခုသားတူရောက်လေအမေမင်းလေးဆေးရုံမှာရှိတဲ့24နှစ်ရောဒီလိုမျိုးဒီလိုဒါကြောင့်မို့ဆေးရုံတွေစောင့်ကြည့်နေတာဆက်မောက်ပါ
စင်ကာပူနိုင်ငံကနေပြန်လာတဲ့မြန်မာမျိုးသမီးကိုကျန်းမာရေးဝန်ထမ်းအနေနဲ့တက်ဆိုင်ရာမျိုးနဲ့တာဝန်ရှိတဲ့သူတွေကတွားရောက်ခေါ်ဆောင်ပြီးတော့ဝေဘာကြီးဆေးရုံကိုပို့ဆောင်လိုက်တဲ့အကြောင်းနဲ့အခုလက်ရှိသူကနေထိုင်ခဲ့တဲ့တောင်တကုန်မြို့နယ်ပလဲမုံအင်ယာဝင်းတွင်ကျန်းမာရေးစိုးရိမ်စရာမရှိအောင်ဆောင်ရွက်ပေးနေတဲ့အခြေအနေတွေကိုတော့တောင်တကုန်မြို့နယ်ကရန်ကုန်တိုင်းတော်ကိုယ်စားလှယ်ဦးညီညီကအခုလိုရှင်းပြပါတယ်
တောင်တကုန်65ရက်ပတ်မှာရှိတယ်ပလဲမုံအိမ်ရမှာကိုဒီစောက်ကြည့်လူနာအဖြစ်သူတွေ့ရတာပေါ့နော်ဒီမှာသူနဲ့သူနေလာခဲ့တဲ့သူက positive ဖြစ်နေတာဖြစ်တဲ့အတွက်အဲဒါကိုတရင်ရရှိပြီးတော့ချက်ချင်းနဲ့ရန်ကုန်တိုင်းကျန်းမာရေးအဖွဲ့ကနေပြီးတော့ဆင်းလာပြီးသူ့ကိုဒီပါကြီးကိုတန်းပို့လာပါဘလို့ဆိုတော့သူနေတဲ့တတိယအထက်နဲ့စုပေါင်းချက်ပေါ့နော်နှစ်ခန်းလုံးမှာရှိတဲ့ဒီမိဆိုင်တဲ့သူတွေကိုတော့အခန်းထဲကအဲ့ဒီတော့ပြင်းမထွက်တော့ဘူးပေါ့နော်ပြင်းထွက်ပေမဲ့14ရက်စောင့်ကြည့်နေတာပေါ့ဟောအဲ့ဒီအခြေအနေကိုမြို့နယ်ဒီကျန်းမာရေးတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအားလုံးကတော့ဟိုစောင့်ကြည့်ပြီးတော့အကူအညီပေးနေတော့ရှိနေတယ
်မြန်မာနိုင်ငံနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုရှိတယ်ဆိုတဲ့တန်မြတ်ရှိလာရင်တက်ဆိုင်ရာကိုချက်ချင်းသတင်းပေးဖို့ကိုလည်းကျန်းမာရေးဌာနကသတိပေးနှိုးဆော်နေပါတယ်ကူးစက်မှုတွေမဖြစ်ပွားရအောင်အများပြည်သူလူထုအနေနဲ့ပူးပေါင်းပါဝင်နိုင်တဲ့အနေအထားကိုလည်းလူထုကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂကူးဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုအကြံပေးပါတယ
်အဓိကကတော့ဒီလူထုကပါဝင်မှရမယ်သူတို့ကတော့ဒီတရုတ်ပြည်ကနေပြန်လာတဲ့လူတွေ outbreak ဖြစ်ပွားနေတဲ့နိုင်ငံကနေဒီလူနာနဲ့ထိတွေ့နိုင်တယ်လို့သံများရှိတဲ့လူတွေနောက်တစ်ခါလည်းပြည်နယ်တက်တွေလည်းထုတ်ထားတာကပြန်လာတဲ့ပြည်နိုင်ငံဒါပဲဒီပြည်ပြည်ပြန်လာတဲ့သူတို့ကိုဖြားနာတာဟိုတယ်လို့နောက်သူတို့နေထိုင်ရမှာဖြားနာတာများတံများရှိတာပေါ့ဝင်းရင်ကြည့်လူတွေကတွေ့ရှိခဲ့ရင်လည်းနောက်တရင်ပို့ပြီးတော့နော်ကြောကြားနိုင်တယ်ဆိုတဲ့ဟာလေးတွေထွက်လာတဲ့အခါကျတော့ကျွန်တော်တို့ဒီပြည်လူလူထဲကိုရောက်ရှိနေတော့ပိုးပယ်ဆောင်လာတဲ့တံများရှိတဲ့လူတွေကိုတော့ဒါအကုန်လုံးကနေဒီနီးစက်တဲ့လူတွေအားလုံးကိုကျွန်တော်တို့အသေးစိတ်စောင့်ကြည့်မှသာလျှင်ဒီတစ်မြို့လုံးပြန့်နှံ့မယ်ဒီကိုကာကွယ်နိုင်မှာပေါ့နော်ဒါတွေကိုကြတော့လူတိုင်းလူတိုင်းတူးချင်းတူးချင်းကဒီအောင်သိရှိနားလည်မယ်ဆိုရင်တော့ဒီပြန့်နှံ့မှုကိုထိန်းထုတ်တဲ့နေရာမှာပုံရေးလဲပါတယ်ပုံရေးထိရောက်နိုင်မှာ
မြန်မာနိုင်ငံပါဝင်နိုင်ငံအသီးသီးမှာတရုတ်ခီးသွားတွေကိုပိတ်ပင်မှုရှိသလိုတရုတ်နိုင်ငံကနေပြန်လာတဲ့နိုင်ငံသားတွေကဘာလဲခီးသွားတွေကိုလည်းအထူးကြံစည်နေပါတယ်ရှင်